ဒီကနေ့ညနေ 3:00 နာရီကတနင်္ဂနွေလုံးပြည်ခရဆေးရေးဆရာညှိနှိုင်းဆောင်ရွက်ရေးဖွဲ့ NCCD ကခေါင်းဆောင်တွေနဲ့မြန်မာငြိမ်းချမ်းရေးစံနာက MPC ကအကြီးတန်းအကြံပေးဦးလောင်မောင်ရွှေဦးဆောင်တဲ့အဖွဲ့တို့တွေ့ဆုံခဲ့ရမှာအခုလိုသဘောတူညီမှုရခဲ့ကြတာဖြစ်တယ်လို့ဦးလောင်မောင်ရွှေက RFA ကိုပြောပါတယ
်ကျွန်တော်တို့ဒီနောက်ဆွေးနွေးပွဲကိုမကြီးဦးအောင်မင်းတို့ကဖိတ်ကြားရတာရှိပါတယ်အဲ့တော့အဲ့ဆွေးနွေးပွဲကိုကျွန်တော်တို့ပထမ18-19-20မှာကျင်းပကိုဖိတ်ခဲ့ပါတယ်ဒီနေ့ကျွန်တော်တို့ဆိုဆွေးနွေးပွဲမှာတော့ NCCD ဘက်ကဒီခရစ်မတ်မတိုင်မီရန်ကုန်မှာဒီဆွေးနွေးပွဲတွေလုပ်ဖို့သဘောတူပါတယ်အဲ့ရက်ကိုတော့ကျွန်တော်အသေးသေးတော့ပြန်ညှိဖို့ပြောပါတယ်အဲ့တော့တရားဘောပြောလို့ရတော့ခရစ်မတ်မတိုင်မီဆွေးနွေးပွဲရှိပါတယ်အဲ့ဒီဆွေးနွေးပွဲကိုတော့ NCCD ဘက်ကဒီလုပ်ငန်းညှိနေဆွေးနွေးပွဲလို့အမိကျွန်တော်တို့တက်စီကြပါလေအဲ့ဒါနှစ်ရက်ကြာတဲ့ဆွေးနွေးပွဲကိုသူတို့ဆောင်ရွက်ဖို့သဘောတူပါတယ်ဒီနေ့တိကျရတဲ့ချက်ကတော့ဒီချက်ပါပဲ
ပြည်တော်စုငင်းငင်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UBWC အဖွဲ့နဲ့တည်ခတ်ရဆေးရေးသဘောတူစာချုပ်ကိစ္စဆက်ဆွေးနွေးနိုင်ဖို့ပြီးခဲ့တဲ့ဒီဇင်ဘာ2ရက်နေ့ကတိုင်းရင်းသားခေါင်းဆောင်တွေဘက်ကနေအချက်၅ချက်တောင်းဆိုခဲ့ပါသေးတယ်ကချင်ပြည်နယ်လိုင်စာမှာအစိုးရဘက်ကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်မှုတွေကြောင့်ထိခိုက်ကြဆုံးသွားတဲ့ရဲဘော်တွေကိုဘယ်လိုကူးစားဖြေရှင်းပေးနိုင်မလဲပစ်ခတ်တိုက်ခိုက်မှုတွေကိုတခြားဒေသမှာမဖြစ်ပွားရေးဘယ်လိုတောင်းရင်ယူဆောင်ရွက်သွားမလဲဆိုတာတွေအပေါ်မှာဝန်ကြီးဦးအောင်မင်းကဝန်ထဲကြောင့်သာပြောဆိုလာပြီးတိကျတဲ့အဖြေတွေမရခဲ့ဘူးလို့လည်းသိရပါတယ်ဒီပေါ်မှာတော့တနင်္ဂနွေလုံးအပြစ်ခတ်ရဆယ်ရင်ညှိနှိုင်းဆောင်ရွက်ရေးအဖွဲ့အနေနဲ့ရန်ကုန်မှာဆက်လက်တွေ့ဆုံဆွေးနွေးရင်ဒီကိစ္စတွေကိုအဖြေရဖို့ဆက်ဆွေးနွေးသွားဖို့စီစဉ်ထားတယ်လို့ MCCD အဖွဲ့ဝင်ဗိုလ်မှူးကြီးခွန်ဦးကာကပြောဆိုပါတယ်
။အာမေကွန်းတွေကိုတော့ဒီသူ့ကြီးလည်းပဲနဲ့သူပေါ့ဦးအောင်မင်းလည်းသူတန်းတန်းတော့တော့ဖြေပါတယ်။ကျွန်တော်တို့ဒီလိုချင်တဲ့ဒီအဆင့်တော့မရောက်ဘူးပေါ့နော်လုံလောက်မှုတော့မရှိဘူးအကြောင်းပြချက်တွေပါတယ်လုံလောက်သို့တော်လည်းပဲဒါကိုကျွန်တော်တို့ပို့ပြီးတော့ဒီလိုအပ်တဲ့အဆင့်အထိရောက်အောင်ဆွေးနွေးနိုင်ဖို့အတွက်ကျွန်တော်တို့ကတော့ဒီအခုလာမဲ့တွေ့ဆုံပွဲမှာဆက်လက်တောင်းဆိုသွားမယ်
တနင်္ဂနွေနေ့အပြစ်ခတ်ရဆေးရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့ NCCD ခေါင်းဆောင်တွေကတော့ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UBWC နဲ့တွေ့ဆုံရင်ဆက်လက်ဆွေးနွေးသွားရမယ့်အချက်တွေကိုပြင်ဆင်နိုင်ဖို့နဲ့အပြစ်ခတ်ရဆေးရေးသဘောတူစာချုပ်မူကြမ်းပြင်ဆင်ထားမှုတွေကိုအစိုးရကိုပေးအပ်နိုင်ဖို့အတွက်မနက်ဖြန်ဒီဇင်ဘာ16ရက်နေ့မှာအစည်းအဝေးဆက်ကျင်းပသွားဖို့ရှိတယ်လို့လည်းသိရပါပါတယ်ခင်ဗျာ